ရိုညာကောင်းဆောင်တူဦးဖြစ်သူမိုဟစ်ဦးလာတနက်နေ့ပြတ်သက်ခံရပြီးတဲ့နောက်ပိုင်းသူဦးဆောင်ခဲ့တဲ့ Brighter အဖွဲ့ရဲ့အကြီးတန်းအဖွဲ့ဝင်တူအပါအဝင်တခြားအဖွဲ့ဝင်တွေဟာအသက်အန္တရာယ်ချင်းချောက်တဲ့တယ်လီဖုန်းခေါ်ဆိုချက်တွေကိုလက်ခံရရှိခဲ့တယ်လို့ AFP သတင်းမှာရေးထားပါတယ်။ကျွန်တော်တို့ခေါင်းဆောင်နဲ့တခြားလူတွေကိုလက်ရဲစက်ရဲသူတို့ပြစ်ဒဏ်ခဲ့တယ်လို့ပဲခင်ဗျားကိုလုံလောက်နိုင်ပါတယ်လို့နူရောလို့အမိွက်ပေးထားသူက AFP ကိုပြောပါတယ်။သူတို့လို့သူရည်ညွှန်းတာကတော့အာစာလို့လူကောက်ခေါ်တဲ့ Arrogant Rohingya KDN တပ်ကအဖွဲ့ဝင်တွေလို့သူယူဆသူတွေကိုရည်ညွှန်းတာပါဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေထဲမှာတပ်ဖြတ်မှုတွေရာဇဝတ်လွတ်ရက်တွေရဲ့နောက်ကွယ်မှာအာစာအဖွဲ့ပါဝင်ပတ်သက်နေတယ်လို့ယူဆထားကြပါတယ်။အာစာအဖွဲ့ကိုယ်တိုင်ကတော့မိုဟစ်ဦးလာကိုတပ်ဖြတ်မှုကသူတို့နဲ့မဆိုင်ဘူးလို့ညင်းထားပါတယ်။မိုဟစ်ဦးလာတပ်ခံရမှုနဲ့ဆက်ဆက်ပြီးလူတော်များများကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကဖမ်းထားပေမဲ့အာစာအဖွဲ့ရဲ့လှုပ်ရှားမှုမရှိဘူးလို့ညင်းထားပြီးဒုက္ခသည်စခန်းတွေထဲကပြိုင်ဘက်အဖွဲ့တွေရဲ့လက်ချက်ဖြစ်မယ်လို့ဆွဆဲထားပါတယ်။ကုတူပါလောင်ဒုက္ခသည်စခန်းအကြီးအကဲနိုင်မူဟိတ်ကစခန်းတွေထဲမှာအာစာမရှိပါဘူးလို့ AFP ကိုပြောပါတယ်။ဒါပေမဲ့လည်းမိုဟစ်ပူလာအဖွဲ့တွေကလူတွေနဲ့တခြားဒုက္ခသည်တွေကတော့သူတို့အသက်အန္တရာယ်အတွက်ထိတ်လန့်စိုးရိမ်နေကြရတော့မှစခန်းတွေမှာဘင်္ဂလားဒေ့ရှ်လုံခြုံရေးတွေကနေဘက်ပိုင်းတွေမှာကင်းလည်ဆောင်ချက်ပြီးညဘက်တွေမှာဘာလုံခြုံရေးမှမရှိတော့ဘဲအဲ့ဒီအချိန်တွေမှာအာစာအဖွဲ့နဲ့ဆက်ဆက်တဲ့ဂိုင်းတွေလှူရှားကြတာကြောင့်သူတို့လုံခြုံရေးကိုစိုးရိမ်ကြတဲ့အကြောင်းဒုက္ခသည်တွေကပြောပါတယ်